မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်လာမယ့်9နှစ်ကာလမှာဒေါ်လာတန်9000ရောဘူးထောက်ပံ့မယ်လို့ဒေါ်အောင်ဆန်းစုကြည်နဲ့တိုကျိုမှာတွေ့ဆုံစဉ်ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ဦးသိန်းစိန်နဲ့တွေ့ဆုံတုန်းကလည်းမဆလာကိကတင်ရှိခဲ့တဲ့ကြွေဒေါ်လာတန်3000ရောပြည့်ပြီးနောက်ထပ်ဒေါ်လာတန်400ချေဘူးဂျပန်ကသဘောတူခဲ့ပါတယ်ကမ္ဘာဘဏ်ကအကူအညီပို့ကတိပြုထားတာကလည်းဒေါ်လာတန်2000နီးပါးရှိပါတယ်2013ကစပြီးအမေရိကန်ကကူညီထားတာဒေါ်လာတန်း280ကျော်ရှိပြီးဒီနှစ်မှာဒေါ်လာတန်း100ကျော်ကူညီဖို့သတ်မှတ်ထားပါတယ်။တရုတ်ကတော့ဒေါ်လာတန်းပေါင်းတောင်းချီရင်းနှီးမြှုပ်နှံနှပြီးချင်းငှားထားတာကလည်းဒေါ်လာတန်းပေါင်းထောင်ချီနေပါပြီ။ဗမာအစိုးရဟာဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံခြားအကူအညီရယူနေပြီးမြဲကြောက်စင်းရောက်လို့ရတဲ့ငွေဟာနိုင်ငံခြားထောက်ပံ့မှုတဲ့ပုံများပါတယ်။ဒါကြောင့်တရားစတာကရတဲ့ဒေါ်လာတွေဘယ်ရောက်ကုန်တယ်လဲဆိုတာစဉ်းစားစရာဖြစ်နေပါတယ်။နိုင်ငံပိုင်အဖြစ်သတ်မှတ်ထားတဲ့တရားစတာကိုနိုင်ငံသူနိုင်ငံသားအတွက်အသုံးမပြုဘဲအစိုးရတပ်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းနဲ့ခရိုနီတွေကခြေလှယ်နေတာဟာပြည်တွေကိုချိန်စာတင့်တယ်လို့ဖြစ်နေပါတယ်
။ကျောက်စိန်ကရတဲ့ဝင်ငွေဟာ2014တစ်နှစ်ထဲမှာတင်ဒေါ်လာတန်း3100ရှိတယ်လို့ Global Witness အဖွဲ့ကခန့်မှန်းတာမို့နိုင်ငံအကူအညီစုစုပေါင်းထက်3ဆပိုများနေပါတယ်။တရုတ်ရဲ့သွင်းကုန်စည်းရင်းအရ2014မှာကျောက်စိန်ဒေါ်လာ12000ဘူးတင်သွင်းတယ်လို့ခန့်မှန်းပါတယ်။ဒါကြောင့်စစ်တပ်နဲ့ခရိုနီအတိုင်းဝိုင်းဟာကျောက်စိန်ဒေါ်လာတန်ပေါင်းတောင်းချီပြီးအိတ်ထဲထည့်ထားတယ်လို့ခန့်မှန်းနိုင်ပါတယ်။ကျောက်စိန်ငွေကိုအခွန်ကောက်ယူပြီးတိုင်းပြည်အတွက်သုံးနိုင်ဖို့အလွန်အရေးကြီးပုံကို Harvard တက္ကသိုလ်ဗမောက္ခ David Dubiche က A Grand Bargain ဆိုတဲ့စာရန်းကိုလွန်ခဲ့တဲ့ဩဂုတ်လကထုတ်ထားပါတယ်ဒီကိစ္စမှာစစ်တပ် NLD အစိုးရဒိုင်းနာလက်နက်ကိုင်နဲ့ကြောက်စင်းလုပ်ငန်းရှင်တွေသဘောတူချက်ရယူဖို့လိုပါတယ
်ငြိမ်းချမ်းရေးတည်မြဲဖို့နဲ့ဖက်ဒရယ်သဘောတရားမှာအနှစ်သာရရှိဖို့အတွက်ကြောက်စင်းထုတ်ယူနေတဲ့အင်အားစုတွေနဲ့ NLD အစိုးရတို့သဘောတူချက်ရယူဖို့လိုအပ်နေပြီလို့ဒေးဗစ်ဒါပီချီကအကြံပေးထားပါတယ်ထုတ်ယူတဲ့ကြောက်စင်းပေါ်မှာ50ရာခိုင်နှုန်းအခွန်စည်းကြက်လို့ရရှိလာမဲ့ဝင်ငွေကိုဘယ်လိုခွဲဝေသုံးစဲမယ်ဆိုတာကိုအခုမကောက်မီကလေးကကြိုတင်သဘောတူချက်ရယူဖို့လူတဲလို့ဆိုပါတယ်ကြောက်စိန်ကိုလက်လွတ်လိုက်ရတဲ့စစ်တပ်အတွက်အစိုးရအဆုံးစိတ်တိုးပြရပါလိမ့်မယ်တဲ့အလုတ်လုံနေတဲ့ KIA နဲ့အခြားလက်နက်ကိုင်အဖွဲ့ဝင်ဟောင်းတွေအတွက်လက်စားပေးရမှာကြောက်စုံဒုံကိုသုံးနိုင်ပါတယ်ကြောက်စိန်ထွက်တဲ့ကချင်းပြည်နယ်ဟာလူကြီးအချိုးတဲ့ပူပြီးတရားစတာငွေဝိစုရဖို့နဲ့အခြားဒေသတွေလည်းအကျိုးခံစား권ရှိဖို့အမှတ်ခံရပါလိမ့်မယ်
။ဒေါ်စုခေါင်းဆောင်တဲ့ NLD အစိုးရလက်ထက်မှာဥပဒေစည်းမျဉ်းတွေပြောင်းလဲမှဆိုရင်လည်းအတွက်2015မှာကြောက်စင်းထုတ်ယူတဲ့ပမာဏဟာ2014ထက်2ဆကျော်လောက်ပိုများနေပါတယ်။ဒါကြောင့်2015မှာကြောက်စင်းဝင်ငွေဟာအနည်းဆုံးဒေါ်လာတန်း3000ကျော်ရှိမယ်လို့ခန့်မှန်းနိုင်ပါတယ်။ဒီလောက်များပြားတဲ့ကြောက်စင်းငွေကိုမှန်မှန်ကန်ကန်အသုံးမပြုနိုင်ရင်တော့ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အခက်အခဲရှိမယ်လို့ဒေးဗစ်ဒါဘီချေကဆိုပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားထောက်ပံ့မှုနှစ်ခုပေါင်းထက်တယံဇာတဝင်ငွေကများနေတာသိကြပါတယ်။ဒါပေမဲ့ဒီငွေကိုတိုင်းပြည်အတွက်မသုံးနိုင်တာဟာပြဿနာဖြစ်ပါတယ
်။တပ်ဆက်နဲ့ပုဂ္ဂလိကကော်မတီတွေတူလောင်ထားတဲ့ကြောက်စိမ့်တန်ချိန်ဟာ9000လောက်ရှိပါတယ်။နေပြည်တော်ယန္နာပြပွဲမှာတန်ချိန် 2000 ပြန့်ပြန့်နှုန်းနဲ့ဒီကျင်းချင်းပါတာမှုဒုဖို့မှုရဆိုင်လိုက်ရင်တောင်ရောင်းဝယ်နေဟုမှဖြစ်ပါလေ။ကုန်ကျစရိတ်ဟာရောင်းရတဲ့ငွေဆေးရခိုင်နှုန်းသာရှိတာမှုအမြတ်များတဲ့လုပ်ငန်းဖြစ်ပါလေ။ဒါပေမဲ့အစိုးရကောက်ခံထားတဲ့ကြောက်စင်းကုန်ဟာ300ခိုင်နှုန်းသာရှိလို့အလွန်နည်းနေပါလေ။ကြောက်စင်းငွေ65ရခိုင်နှုန်းကိုတရုတ်နဲ့ဝါကုမ္ပဏီတွေကရရှိပြီး KIA က9ရခိုင်နှုန်းစစ်တပ်နဲ့ခရိုနီအတိုင်းဝိုင်းက18ရခိုင်နှုန်းနဲ့ကုန်ကျစရိတ်က10ရာခိုင်နှုန်းဖြစ်ပါတယ်။ကျောက်စိန်ကုန်ကို50ရာခိုင်နှုန်းကောက်ခံနိုင်မယ်ဆိုရင်ဒေါ်လာတန်း4000နှစ်စဉ်ခွဲဝေပေးနိုင်လိမ့်မယ်လို့ဒေးဗစ်ဒါဘီချေကတွက်ပြပထားပါတယ်။ဒီအတိုင်းဆိုရင်နိုင်ငံခြားကငွေချေးစရာမလိုတော့တဲ့အခြေအနေကိုရောက်သွားပါလိမ့်မယ်။ကျောက်စိန်သဘောတူချက်ကိုမရယူနိုင်ဘူးဆိုရင်အချုပ်ချာအာဏာဆုံးရှုံးတာမျိုးကိုတောင်းတွင်းနိုင်တယ်လို့ဆိုပါတယ်။တကယ်တော့ငြိမ်းချမ်းရေးတည်ဆောက်ခြင်းနဲ့ဆိုရင်မြန်မာအာဏာပိုင်တွေဟာလူဝကြီးအုပ်ချုပ်ကင်တာတွေကိုကြော့ပေးပြီးဝေစားမြစားလုပ်နိုင်အောင်ကြိုးပမ်းတင်ကြောင်းဒေးဗစ်ဒါပီချီကအကြံပေးထားပါတယ်ခင်ဗျာ။